ရန်ကုန်မြို့လေကောင်ကနာမည်ကြီး Traders Hotel မှာပောက်ကွဲမှုတစ်ခုမနေ့ညကဖြစ်ပွားခဲ့တာကြောင့်တဲခုနေတဲ့အမေရိကန်နိုင်ငံသားတို့ထိခိုက်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုကပြင်းထန်မှုမရှိပေမဲ့လို့ဒီရပိုင်းတွင်အခုလိုပောက်ကွဲမှုငယ်တွေစိတ်လာတာကြောင့်ရန်ကုန်မြို့ကနေကြားဆွေးရင်နေကြသလိုရဲတပ်ဝဲဝင်တွေကလည်းလုံခြုံရေးတင်းကျပ်မှုတွေရှိလာပါတယ်။အခြေအနေကိုတော့ကိုသားညွန်ကစုံစမ်းမေးမြန်းထားပါတယ်။
ဒီအပိုင်းတွင်ဘုံလန်နာတွေဇက်တိုက်ဖြစ်နေတဲ့ချိန်မှာပဲမနေ့ည7နာရီခွဲကတော့ဒီရန်ကုန်မြို့လေကောင်မှာရှိတဲ့ Traders Hotel မှာအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့တာပါ။ပောက်ကွဲပြီးချင်းမှာပဲလုံခြုံရေးတပ်ဖွဲ့တွေရောက်လာခဲ့ပြီးတော့အနီးတစ်ဝိုက်လုံခြုံရေးကိုအထူးပဲတင်းကျပ်ထားပါတယ်။ပောက်ကွဲမှုဖြစ်ပြီးနာရီပိုင်းတွင်ဒီ Trader Hotel ကိုဆက်သွယ်မိမြန်ရမှာတော့တာဝန်ကျ Hotel Manager ကဒီအခြေအနေတွေကိုသက်ဆိုင်ရာအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီးတော့ဒီကနေ့မနေ့ပိုင်းကျရင်တော့ဖြစ်စဉ်အသေးစိတ်ကိုထုတ်ပြန်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း VOA မြန်မာပိုင်းကိုပြောပါတယ်
။တော်တယ်ဒီတည်းနောက်ပြီးတော့ဒီပေါ့နော်ဟိုပြည်ပြည်တက်ရတယ်ကျွန်တော်တို့မှာဆစ်ဆင်းနေတယ်ခင်ဗ
ျအမေရိကန်နိုင်ငံသားတူထိခိုက်ရှိတယ်လို့ကြားလို့ပ
ါဆိုးရံမရှိတဲ့တိုင်းရတချို့တော့ရှားခဲ့တယ်ခင်ဗျဒါပေမဲ့အခုတော့ကျွန်တော်တို့ဆေးရုံမှာဆိုတော့သူ့ကိုတွားလို့တယောက်ဆိုတော့ကျွန်တော်အခုတော့ဒီဟိုတယ်မှာရှိတဲ့သူကလည်းဖုံးဆက်ပြီးတော့ပြောတဲ့ခါကျဆိုးရံမရှိပါဘူးလို့တော့ကျွန်တော်ပြန်ပြောတယ်ဒါပေမဲ့ဘာဖြစ်သွားလဲဆိုတော့ဒီကြတော့ကျွန်တော်လည်းမသိပါဘူးခင်ဗျအ
ထိခိုက်ဘယ်နည်းအောင်ရှိပါလဲခင
်ဗျဒီတော့ကျွန်တော်ပြောတယ်ဒါပေမဲ့ဟိုကပေါ့နော်အခုတော့ကျွန်တော် confirm လုပ်နိုင်တယ်ခင်ဗျအဲ့တဲ့ရတော့လေကျွန်တော်အလုံး investigation ကအခုလုံးဝ45မိနစ်မိနစ်50မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့ closet ပြန်ပြီးတော့ trace လိုက်ဖို့ကြာအရင်အချိန်ကစောနေပြီးတဲ့ခါကျတော့ဟိုပောက်ကွဲမှုတော့ဖြစ်တယ်ကိုယ်ဒါပေမဲ့ဘာဖြစ်လို့လဲဆိုတော့ဟိုပရင်းတော့ကျွန်တော်ထုတ်ကူကအခု closet ကဟို confirm လုပ်နိုင်တယ်လို့ဖြစ်နေတယ်ခင်ဗျ
ဒဏ်ရာရှိထားသူဟာ American နိုင်ငံသားအမျိုးသမီးတူဖြစ်တယ်လို့ AP သတင်းမှာတော့ရန်ကုန် American တန်ရုံအရာရှိတူပြောတာကိုကိုးကားပြီးတော့ဖော်ပြထားပါတယ်မိသားစုလိုက်အဲ့ဒီခါမှာတဲခုစဉ်ပောက်ကွဲတာဖြစ်ပြီးတော့စိုးရင်ရတဲ့ဒဏ်ရာတော့မဟုတ်ဘူးလို့သိရပါတယ်ပောက်ကွဲမှုဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ဒီပတ်သက်ဆက်နေတဲ့သူတွေကိုလိုက်လံပြီးတော့စုံစမ်းနေတယ်လို့ပောက်ကွဲမှုဖြစ်တဲ့နေရာမှာစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဆောင်နေတဲ့ရန်ကုန်တိုင်းဒီအနောက်ပိုင်းခရိုင်ရဲတပ်ဖွဲ့ကဒူရဲအုပ်ဟန်ဝင်းစုက view ကိုပြောပါတယ်
ကျွန်တော်တို့ဒီ6လွာပေါ့နော် trader 6လွာအခန်း921မှာပောက်ကွဲမှုဖြစ်စဉ်လေးဖြစ်တယ်လောလောဆယ်တော့ဒီပောက်ကွဲမှုဖြစ်စဉ်ကိုကျွန်တော်တို့သက်ဆိုင်ရပေါ့နော်ဘီတက်တွေရာနဲ့ဆက်ပြီးတော့မှကျွန်တော်အတီးပြူနေတယ်အခုလောဆယ်တော့ကျွန်တော်တို့အတီးပြူနေတာသူလက်ရှိတဲနေတဲ့တဲနေတဲ့သူမတိုင်ခင်မှာဘသူတွေတဲွားတယ်ဒီခန်းကိုဒီဟိုတယ်ကနေပြီးတော့မှဒီတန်ရှင်းပေါ့နော်တန်ရှင်းပဲဖြစ်ဖြစ် house key ပဲဖြစ်ဖြစ်ပေါ့နော်သူတို့မတဲခင်ချိန်မှာဝင်ထွက်နေတဲ့ဝင်တဲ့ဒါမှမဟုတ်ဧည့်သည်တွေကိုဝင်ထွက်တာကို CCTV ကနေကျွန်တော်တို့အခုမတန်းနေနေအခုကြည့်ရှုနေပ
ါရန်ကုန်မြို့မှာတော့ဒီမတိုင်ခင်ရပိုင်းတွေကလေးကဘုံကွဲမှုတွေနောက်ဘုံတွေ့တာတွေဖြစ်ခဲ့တယ်လို့ပဲလုံခြုံရေးပိုင်းကလည်းသတိပေးသတိထားနေတဲ့ကြားကနေပြီးတော့အခုလိုဒီနာမည်ကျော် hotel တစ်လုံးအတွင်းမှာပဲပောက်ကွဲမှုဖြစ်တာမို့ရန်ကုန်ဒေသခံတွေအတွက်တော့စိုးရိမ်စရာအခြေအနေဖြစ်နေတယ်လို့အလွတ်သတင်းတောက်မိုက်အိတ်ခိုင်ကပြောပါတယ
်။ဟိုစိတ်ထဲမှာကူးစိုးနေနေပုံပြီးစိုးရိမ်လာရပေါ့နော်။ကိုယ်ကျင်ခဲ့ငါးနှစ်လောက်ကဟို shopping mall ကြီးမှာဟိုပောက်ခဲ့တယ်လို့မျိုးရပေါ့မလားဆိုတာပေါ့။အဲ့ဒီဟိုကဆိုရင်ကျွန်တော်ကြောက်တာပေါ့။ဟို shopping mall မှာပောက်ခဲ့တယ်ကျွန်တော်တွေသိပြီးတော့ shopping mall ကြီးကလည်းမတွားရတော့ဘူး။ဒီနေရာတိုင်းကိုတော်တော်လေးကြောက်နေကြတယ်။အဲ့လိုပုံစံမျိုးဖြစ်လာများဆိုတာနည်းနည်းလေးတွေးပြီးတော့စိုးရိမ်နေတယ်ပေါ့နော်။
မနေ့တော့ကဒီမန္တလေးမြို့မှာလည်းလက်လုပ်ဘုံတလုံးတွေ့ရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်တနေ့ကလည်းတက္ကိတမြို့နယ်တွင်ကအမှိုက်ပုံတစ်ခုမှာဘုံကွဲတာကြောင့်ကလေးငယ်နှစ်ဦးတရားရခဲ့တယ်လို့ဒီမတိုင်ခင်ရက်တွေကလည်းရန်ကုန်ဆော်ဝါးကြီးကားကမှဘုံကွဲမှုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုလက်တလောတွေ့ရတဲ့ဘုံတွေဟာအသေးစားလက်လုပ်ဘုံတွေဖြစ်ကြတာမလို့ပြင်းပြင်းထန်ထန်ထိခိုက်မှုတွေတော့မရခဲ့ပါဘူး။အခုရက်ပိုင်းဘုံကွဲမှုတွေဒီဘုံတွေ့တာနဲ့ပတ်သက်ပြီးတော့ဘသူဘဝလက်ချက်လဲဆိုတာကိုလည်းလုံခြုံရေးအာဏာပိုင်တွေဘက်ကတစုံတရာရှင်းလင်းပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ။